အစ္စရေးမှာအမေရိကန်တပ်သားတွေချမှတ်ထားဖို့အတွက်အီရန်သတိပေးနေပေမဲ့အမေရိကန်ကအစ္စရေးအတွက်တပ်လို့ခေါ်တဲ့ပရင်တဲ့မစ္စိုင်းဒုံးခွင်းဒုံးစနစ်နဲ့တပ်သားတွေကိုဆစ်လွတ်မယ်လို့ပန်တဂန်စစ်ဌာနချုပ်ကစနစ်နေ့မှာပြောပါတယ်။ကျွန်တော်ကဂျိုးဘိုင်ဒန်ရဲ့ညွှန်ကြားချက်နဲ့တပ်ကိုပေးဖို့အတွက်ကာကွယ်ဝင်ကြီးလွိုက်အော့စတင်ကအတည်ပြုခဲ့ကြောင်းပန်တဂန်ပြောခွင့်ရဗိုလ်ချုပ်ပက်ဒရာယာကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။အီရန်ကဧပြီလနဲ့အောက်တိုဘာလတွေမှာအစ္စရေးကိုမစ္စိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တဲ့နောက်အခုပေးမဲ့ဒီဒုံးခွင်းဒုံးစနစ်ကအစ္စရေးရဲ့ဝင်ဟင်ကာကွယ်အားကြီးလာစေဖို့အထောက်အကူပေးမှာဖြစ်ကြောင်းပြောပါတယ်။ဒါအစ္စရေးမှာရှိတဲ့အမေရိကန်တပ်တွေကိုအီရန်ကပက်ထင်းတဲ့မစ္စိုင်းဒုံးတွေနဲ့တိုက်ခိုက်မှာကိုကာကွယ်နိုင်မှုဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်ကဒီလိုပေးဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်လာတဲ့အချိန်ကအီရန်နိုင်ငံခြားရေးဝန်ကြီးအဘတ်စ်အရာရှ်ဂျီကလူမှုမီဒီယာ X ကနေအမေရိကန်ကိုသတိပေးခဲ့တာဖြစ်ပါတယ်။အောက်တိုဘာ10ရက်နေ့မှာအီရန်ကအစ္စရေးကိုမစ္စိုင်းဒုံးကြီးအလုံးပေါင်း180လောက်နဲ့ပစ်ခတ်ခဲ့တဲ့နောက်လက်တုံပြန်ရင်အစ္စရေးကပြင်ဆင်နေမယ်လို့အားလုံးကယုံကြည်ကြပါတယ်။